မာနိုင်ငံကအလုတ်သမားတွေအတွက်အနှိမ်ဆုံးအခြေခံလုပ်အားခကိုတနည်း 3,600 ကျပ်အဖြစ်ပြီးထောင်စုတမ္မတမြန်မာနိုင်ငံတော်ရဲ့အနှဲဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေအဆိုပြုသတ်မှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်တိုင်းဒေသကြီးတိုင်းသားရအထယ်ချုပ်ဆက်ယုံကအလုတ်သမားတွေဒီကနေ့ခြိတက်ဆန္ဒပြကြပါတယ်ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်
အလုတ်သမားတွေရဲ့အနှိမ်ဆုံးအခြေခံလောက်ခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုတ်ရှင်အလုတ်သမားကိုယ်စားလှယ်တွေဟာဂျွန်လ24နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနှိမ်ဆုံးလောက်ခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနှိမ်ဆုံးလောက်ခလာစာအဖြစ်တရက်ကိုကျပ်3,600အဖြစ်အဆိုပြုတတ်မှတ်ပေးနိုင်ခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုတ်ရှင်အလုတ်သမားတစ်ဖက်စလုံးဇူလိုင်လ23ရက်မနက်ဖြန်သတင်းလာနေနောက်ဆုံးထားကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကခွင့်ပြုထားပါတယ်လောလောဆယ်အလုတ်သမားတွေရဲ့အခြေခံလုပ်အားလာစာကကျပ်3000ဖြစ်ပါတယ်။ဒါပေမဲ့လည်းဒီနေ့ကို3600တက်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးကိုထိခိုက်နိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်အထက်ချုပ်ကုမ္ပဏီတချို့ကအလုတ်ပိတ်ပြီးပြန်ရုပ်သွားဖို့ချိန်ချောက်တဲ့သဘောနဲ့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ်။ခုလိုအနှိမ်ဆုံးအခြေခံလုပ်ခလာစာကိုဒီနေ့3600ကျပ်တက်မှတ်လိုက်တာကိုနှုတ်ကိုတောင်းဆိုခဲ့တဲ့ကျပ်4000ပေးဖို့လိုင်တရာကအလုတ်သမား150လောက်ကဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။တဟာတနေ့လောက်အားခါကိုတရဝင်းတတ်မှတ်လိုက်ပြီးတဲ့နောက်အထယ်ချုပ်ဆက်ယုံကလောက်သမားတွေပထမဆုံးအကြိမ်စုဝေးဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒီလိုဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆန္ဒပြအလုတ်သမားကောင်းဆောင်သူဦးဖြစ်တဲ့ကိုအောင်မျိုးမင်းကအခုလိုပြောပါရယ်
ကျွန်တော်တို့တောင်းဆိုတာကတကယ်လို့3600ပဲဖြစ်ဖြစ်4000ပဲဖြစ်ဖြစ်ကျွန်တော်တောင်းဆိုတာအခြေခံပေးစစ်ချက်တစ်ခုပဲတောင်းဆိုတာဖြစ်တယ်။ OD မပါဒီအခြေခံလာတာတစ်ခုတည်းကျွန်တော်3600ကျဆိုလို့ရှိရင်တော့ဒါဘယ်လိုပဲပြောပြောဒီမလောက်ငါပဲမဲ့သောဆုံးမရတဲ့အဆုံးတို့4000မရတဲ့အဆုံးတော့လက်ခံပေးရမယ်နေတာတခုပေါ့လေ
ဒီအဆိုပြုချက်ကိုအလုတ်ရှင်ဖက်ကရောအလုတ်သမားဖက်ကပါကန့်ကွက်မှုတွေထောက်ခံမှုတွေနှမျိုးစလုံးရှိနေခဲ့တာပါဒီလိုကန့်ကွက်မှုတွေအကြံပြုတာတွေအားလုံးကိုဇူလိုင်လ23ရက်နေ့အထိလက်ခံသွားမယ်လို့အနှိမ့်ဆုံးလောက်ခလာစာတတ်မှတ်ရေးကော်မတီရဲ့အတွင်းရေးမှူးလက်ဖြစ်အလုတ်သမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုဒေါ်မိုးမိုးတွင်က VOA နဲ့ဇူလိုင်လ10ရက်နေ့ကမေးမြန်းခန်းတစ်ခုမှာအတည်ပြုပြောဆိုသွားခဲ့ပါသေးတယ်မြန်မာနိုင်ငံမှာလည်းအလုတ်သမားတွေရဲ့အနှိမ်ဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အလုတ်သမားအဖွဲ့အစည်းတွေရောအလုတ်သမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်ဆိုသလိုရှိလာခဲ့ကြတာပါတခြားအာဆီယံနိုင်ငံတွေနဲ့ဆိုင်ရင်ဒီနေ့လောက်ခကျပ်3600ဟာနည်းနေသေးပေမဲ့လည်းဆန္ဒပြအလုတ်သမားတယောက်ဖြစ်တဲ့ကိုအောင်ဖြိုးပိုင်ကတော့ခုလိုပြောပါရယ
်အခု3600ဆိုတာမြန်မာနိုင်ငံတော်မှာမြန်မာနိုင်ငံမှာတော့အရန်နေပါတယ်တို့ဘယ်အာဆီယံနိုင်ငံမှာရှင်တော့3600ဆိုတာရန်နေပါတယ်။ဒါပေမဲ့အဲ့လောက်ရရင်ပဲလောက်သမားရဲ့ကျင်တဲ့လောက်ပဲထင်ပါတယ်ကျွန်တော်ထင်ပါတယ
်။လောက်အားလာစာတုံးမြင့်ပေးရေးအပါဝင်ခုလိုအလုတ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေရှိခဲ့ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်အလုတ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။လောက်အားလာစာတုံးမြင့်ပေးရေးအပါဝင်ခုလိုအလုတ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေရှိခဲ့ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်အလုတ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာနိုင်ငံမှာလူလတ်တန်းစားအခြေခံလူရန်းစားအလုတ်သမားတွေအနေနဲ့လူနေမှုစရိတ်မြင့်တက်လာတာကိုရင်ဆိုင်နေရပြီးအနှိမ့်ဆုံးလောက်ခ3600ရရင်တော့မှလောက်ငှယုံအဆင့်လောက်ပဲရှိသေးတယ်လို့အလုတ်သမားတွေကဆိုပါတယ်။အစိုးရဖက်ကလည်းအလုတ်ရှင်တွေရောအလုတ်သမားတွေရဲ့အခက်အခဲတွေကိုပါဖြေရှင်းပေးဖို့လိုတယ်လို့ပြောဆိုမှုတွေရှိနေတာပါဒီလိုအငင်းပွားမှုတွေတင်းမာမှုတွေဆန္ဒပြမှုတွေကြားကပဲလူနေမှုစရိတ်နဲ့ဂုံစင်းနှုံးတွေမြင့်တက်လာတဲ့တန်ကိုလူများစုဖြစ်တဲ့လူလတ်တန်းစားနဲ့အခြေခံလူရန်းစားတွေကတော့ရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်